နိုင်ငံတွင်းငြိမ်းချမ်းစွာဆန္ဒပြမှုတွေမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ရဲတို့ကအကြမ်းဖက်မှုတွေကျူးလွန်လာမယ်ဆိုရင်ပြည်သူတွေအနေနဲ့ဥပဒေနဲ့အညီမိမိကိုယ်ကိုမိမိကာကွယ်ခုခံပိုင်ခွင့်ရှိတယ်လို့ပြည်တော်ဆက်လွတ်တော်ကိုစားပြုကော်မတီ CRPH ကမတ်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြည်သူတွေအနေနဲ့တဦးချင်းဖြစ်စေ၊ရက်ွက်ချေးရွာအစုဖွဲ့လိုက်ဖြစ်စေ၊နေရာဒေသအလိုက်မြို့နယ်အလိုက်ဖြစ်စေဘယ်သူမဆိုဥပဒေနဲ့အညီကာကွယ်ခုခံပိုင်ခွင့်ရတုံ့ပြန်လှုပ်ဆောင်တာအလုံးဟာပြည့်မှုမမြောက်ဘူးလို့လည်းဖော်ပြပါတယ်။စစ်တပ်အာဏာပိုင်တွေကငြိမ်းချမ်းစွာဆန္ဒပြသူတွေအကြမ်းဖက်စစ်တပ်အာဏာဖိစန်းနေတဲ့ CDM ဆုတ်ရှားမှုပါဝင်နေသူတွေကိုအကြမ်းဖက်တပ်ဖြတ်မှုတွေနေတွေတဲ့အထိအတင်းဝင်ရောက်လူရဖြက်စီးတာတွေကျူးလွန်မှုတွေရှိနေတာတွေ့ရတယ်လို့ပြောပါတယ်။ CRPH ကခန့်အပ်လိုက်တဲ့ခေတ္တဒုတိယသမ္မတမန်းဝင်းခိုင်တန်းကပြည်သူတွေရဲ့ခုခံကာကွယ်ပိုင်ခွင့်နဲ့ပတ်သက်ပြီးစနေနေ့နိုင်ငံတော်အခြေပြမင်းကုန်းမှာထည့်သွင်းပြောကြားခဲ့တဲ့နောက်တနင်္လာနေ့မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ CRPH ကအာဏာသိမ်းထားတဲ့စစ်တပ်ရဲ့စီမံအုပ်ချုပ်ရေးကောင်စီဟာတရားမဝင်ကြောင်းကြေညာခဲ့တယ်လို့အကြမ်းဖက်အုပ်စုဖြစ်လဲတတ်မှတ်ထားတာပါ။CRPH အခုထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးအာဏာသိမ်းထားတဲ့စစ်တပ်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။